'cause it only serves to make me more determined to achieve my final goal.
We've been thanked by these guys, and they know, I mean, especially Esther. Everybody knows Esther. She's their hero.
Kumpyu khange ja ya de lu ta bwa ga ni lu myaw khe ja du dwi ga chima ro go ma cha khana be Jesus tin chang chong chai tong pyo ge ja ba de tru ga chima ro dwi athu thapin Esther go ti ja ba de Esther ga ro tru ye tu ye kaung ma be lu AP tadin thana ga editor tu phit de Martha Mendoza ga 2016 Pulitzer su chi min bwe ma tai mi tiet ga New York si Columbia tech do ma akhu lu pyo twa da phit ba de မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်ပြုခံရတဲ့လူပေါင်း2000နီးပါးလွတ်မြောက်ရေးအတွက်စီးဖူးဒ်ဖရမ်စလေးဗ်ဂျေဂျွန်တွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP ဒီကဘာလုံးအုံလောက်သွားစေခဲ့တယ်ပြီးတော့2016ခုနှစ်ဧပြီလမှာတော့ဟာဗတ်တက္ကသိုလ်နီမန်ပညာတော်သင်ဆုနဲ့သတင်းပညာကိုစီးပူးနေသူပါဒီမတိုင်မီသူဟာမြန်မာနိုင်ငံမှာရှိစဉ်ထူးခြားတဲ့ဘယ်လိုသတင်းတွေကိုလိုက်ခဲ့ပါတယ်ဆိုတာကိုသူကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်သမီးအနေနဲ့ဒီရေလောက်သားကိစ္စ
လောက်ပြီးအနောက်ပိုင်းမှာဒီတိုင်းဒေသတွေမှာတင်မကပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့အမျိုးသမီးတော်တော်များများကတရုတ်နိုင်ငံထဲကိုသူတို့သမီးအဖြစ်ရောင်းစားခံရတဲ့ကိစ္စတွေတော်တော်များများကိုကြားနေရလဲတော့ကြားပြီးပေါ့နော်အဲ့ခါကျတော့သမီးနေတဲ့ဒီကိစ္စကိုဒီ2019ကနေစပြီးတော့မှဒီတဲ့င်းကိုစပြီးစုံစမ်းထောက်လှမ်းတာပေါ့နော်အဲ့ခါကျတော့မြန်မာနိုင်ငံအလဲပိုင်းကအမျိုးသမီးတွေတာမကပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့သူတပြင်းဒီတရုတ်ပြည်နယ်နမိတ်နဲ့ဇက်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေကတော်တော်များများဒီတရုတ်ပြည်ထဲကိုလူကုန်ကူးခံရတဲ့အမျိုးသမီးတော်တော်များများရှိတာကိုကျမတို့သွားပြီးတွေ့ရတယ်။အဲ့ဟာကိုလည်းပတ်သက်ပြီးတော့လည်းကျမတို့မနစ်တော့ပါပေါ့နော်။လအရှိချာစုံစမ်းထောက်လှမ်းတဲ့တဲ့တင်ကိုထုတ်လွှင့်ခဲ့ပါတယ်။ဒီစုံစမ်းထောက်လှမ်းတာတဲ့တဲ့တင်ရဲ့ကောင်းစဉ်ပုံစံကတော့ကချင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်အမျိုးသမီးတော်တော်များများ refugee camp တွေမှာရှိနေတဲ့အမျိုးသမီးတော်တော်များများဟာသဝနေရေးလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့တရုတ်ပြည်ကိုသွားပြီးအလုပ်လုပ်ကိုစင်းစားတဲ့သူတိုင်းတော်တော်များများကတရုတ်ပြည်ထဲမှာသူတို့သမီးအနေနဲ့လူကုန်ကူးခံရတဲ့အကြောင်းအဲ့တော့သတင်းကောင်းစင်ကတော့ဒီအမျိုးသမီးတယောက်ရဲ့တရုတ်ပြည်မှာချောင်းနဲ့သာသူ့ရဲ့ဘဝကုန်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရေးထားတာပါရှင
့်အဲ့ဒါပြီးတဲ့ခါကျတော့ SM မြန်မာနိုင်ငံကနေထွက်လာပြီးတော့အခုအမေရိကန်မှာလာရောက်ပြီးတော့ဒီသတင်းပညာစာသင်နေတာပေါ့နော်အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလား
အစတော့ကပေါ့နော်ကျွန်တော်တို့မြန်မာပြည်ထဲမှာသတင်းထောက်အနေနဲ့အလုံးလုံးနေတဲ့အချိန်မှာကျွန်တော်ဒီမှာဘာလို့အနေနဲ့လဲဆိုတာမျိုးတော်တော်လည်းမသိခဲ့သလိုသတင်းပညာရဲ့အကျိုးရှိတဲ့အရာတွေပြီးတော့မှဘယ်လောက်ထိနိုင်ငံတကာနိုင်ငံကိုဒီကောင်းတဲ့လမ်းဘက်ကိုဘယ်လောက်ထိသွန်းပို့နိုင်တယ်လဲဆိုတော့ဒီသတင်းစာပညာရဲ့ကိုအဲ့လောက်ထိပေါ့နော်နက်နက်နဲ့မသိခဲ့ဘူးအခုဒီမှာကျောင်းတက်နေတဲ့အချိန်မှာတခြားဒီအမေရိကန်နိုင်ငံမှာရှိတဲ့စုံတန်းထောက်လာတဲ့သတင်းထောက်တွေစီကနေကျမတို့တင်ပြရတာတော်တော်များများကသူတို့နိုင်ငံရဲ့စုထမှန်တိုင်းကိုအရေးကြီးကြောင်းသူတို့အများကြီးထုတ်ဖော်ပြနိုင်တယ်ပြီးတော့မှတကယ်လည်းပဲသူတို့ရဲ့သတင်းတွေကြောင့်မလို့ညွန့်နယ်ပြည်နယ်ဒါမှမဟုတ်ဘဟုအစိုးရကနေအနာရောအလွဲသုံးစားမလို့အောင်ဒီစတုတ်ကမှန်တိုင်းကပြီးတော့မှတောက်လျှောက်ဒီသတင်းစာပညာရနဲ့သူတို့အများနဲ့တဲ့ကြောင်းပေးနေတယ်ဆိုတော့အကြောင်းကျွန်တော်ပို့ပြီးတော့မှတွေ့ရတော့အများကြီးဒီသတင်းစာပညာရကိုပို့ပြီးတော့မှဘလောက်အရေးကြီးကြောင်းပို့ပြီးတော့မှသိလာတာပေါ့ဟုတ
်မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုတဲ့ခါကျတော့ပိုလစ်ဇာဆူရှင်နဲ့ဖြစ်တဲ့ဒီစုံစမ်းထောက်လှမ်းတဲ့နေရာမှာလည်းတော်တော်လေးထိရောက်တဲ့သတင်းတွေတင်ပြနိုင်တဲ့အတွက်ကြောင့်သူသဖြင့်ကျမတို့မြန်မာနိုင်ငံမှာပေါ့နော်သတင်းလွတ်လပ်ခွင့်ကဘလောက်အရေးကြီးပါလဲရှင
်ကျမတို့နိုင်ငံကနှစ်ပေါင်းများစွာစစ်အာဏာရှင်အစိုးရလက်ထက်မှာတော်တော်ကြာအောင်နေခဲ့ရတယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့ဒီတိုင်းပြည်ကပြန်လည်လာတဲ့နောက်ပိုင်းမှာလည်းဒီသတင်းထောက်တွေတော်တော်များများရဲ့လှုပ်ဆောင်ချက်ကြောင့်မလို့အစိုးရရဲ့ပြန်လည်မြင်သာမှုကပို့ပြီးတော့မှအရင်တော့ထက်စာအများကြီးပြန်လည်လာတယ်လို့ပြောရမယ်ပေါ့နော်အဲ့တော့ဒီသတင်းစာပညာရကြောင့်သာလင်ကျမတို့ဘဟုအစိုးရတော့မဟုတ်ပြည်နယ်အစိုးရတွေရဲ့လုပ်ပုံကိုင်ပုံတွေပြည်သူတွေရဲ့အတွက်အလုပ်ဘလောက်လုပ်တယ်လဲမလုပ်ဘူးလဲဆိုတဲ့ဟာတွေကိုသတင်းထောက်တွေအနေနဲ့ပို့ပြီးထောက်ပြနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဒီမိုကရေစီမီလန်နဲ့ညီတဲ့ကျောမြန်မာနိုင်ငံကိုရှေ့ဆက်သွားမယ်ဆိုရင်တော့သတင်းစာပညာလွတ်လပ်ခွင့်ကအလွန်အမတန်ကိုအရေးပါတယ်လို့ကျွန်မမြင်ပါတယ်ရှင
်။ဆိုတော့ SDP တို့သတင်းလွတ်လပ်ခွင့်ကတိတ်အရေးပါတယ်ဒီမိုကရေစီပွင့်လင်းလာတဲ့နေရာမှာတိုးတက်လာတယ်ဆိုပေမဲ့လို့လေ Esther တို့ပဲပိုလစ်ဇာဆူရှင်နှစ်ဦးတို့ဖြစ်ကြတဲ့ Writer သတင်းတောက်ကိုကိုကလုံးနဲ့ကိုကျော်စုဦးတို့ပါပဲမဟုတ်နော်။ထောင်ချခံရတဲ့သတင်းတောက်တွေရှိသလိုတခြား60ကျောက်ကကြီးနဲ့တရားစွဲပြီးတော့ခံရတဲ့ဒီသတင်းမီဒီယာအတိုင်းပိုင်းနေရာလည်းရှိနေတော့နိုင်ငံတကာမှာပေါ့နော်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆင့်ကနှိမ့်ဆင်းလာတာလည်းတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောစိုးရိမ်ပူပန်မှုရှိပါလားရှင
်ဟုတ်ကဲ့ကျမဒီမြန်မာနိုင်ငံမှာအလုံးလုံးခဲ့တဲ့သတင်းထောက်တယောက်အနေနဲ့ရောပြီးတော့မြန်မာနိုင်ငံသားတယောက်အနေနဲ့ပါအခုလိုမျိုးဖမ်းဆီးတွေကလွန်ခဲ့တဲ့အစိုးရလက်ထက်တဲ့အခုလက်ထက်ကပိုပြီးတော့မှများလာတာကအတော်လေးကိုစိတ်မကောင်းစရာဖြစ်ပါတယ်ရှင်ပြီးတော့ဝန်ထဲဆရာလည်းဖြစ်တယ်နောက်ခွာကျတော့စိုးရင်ဆရာလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်ကလွန်ခဲ့တဲ့2015 2016တုန်းကဆိုတော့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းပေါ်မှာကျမတို့နိုင်ငံကတဖြည်းဖြည်းနဲ့ရောက်လာတယ်ပြီးရင်ပထမဆုံးပြည်သူအစိုးရကိုကျမတို့ရခဲ့တယ်ဒါပေမဲ့ကတင်းထောက်တွေကိုအဖမ်းဆီးလို့တဲ့အရေးအတွက်ကနဲမတော်ဘဲနဲ့ပို့ပို့ပြီးများလာတာကိုတွေ့ရတဲ့ခါကျတော့ကျမတို့အရန်ကြီးကိုစိတ်မကောင်းလည်းဖြစ်တယ်ပြီးတော့မှကတင်းထောက်တွေရဲ့အရေးပါရာရောက်တဲ့အရာကိုအစိုးရကလစ်လီရွှေ့နေတယ်လားဆိုတော့ပေါ့နော်မိကွန်းထုတ်ချက်ဖြစ်နေပေါ့နော်ကမ္ဘာတင်းစာလွတ်လပ်ခွင့်နေ့မှာပေါ့နော်ကျမတို့မြန်မာနိုင်ငံထဲမှာရှိတဲ့အလွန်အမတန်တော်တဲ့တင်းထောက်တော်များများကအရင်တော့ကတရားစွဲဆိုခံရတဲ့သူတွေရှိတယ်အခုထောင်ထဲမှာသူတို့ရဲ့ထောင်ဒဏ်တွေကိုကြားခံနေရတဲ့သူတွေရှိတယ်အဲ့တော့ကျမတို့တင်းစာလွတ်လပ်ခွင့်နေ့မှာကတော့ဒီတင်းထောက်တွေထောင်ထဲမှာမဟုတ်ဘဲနဲ့အပြင်မှာရှိနေပြီးတော့မှသူတို့လှုပ်တင်လှုပ်ထိုက်တဲ့တင်းစာပညာရဲ့ပတ်သက်တဲ့အလုပ်တွေကိုပဲလှုပ်ချင်တာမျိုးတော့ကျမတို့မြင်ချင်တာပေါ့နော်တင်းထောက်တယောက်အနေနဲ့ဟုတ်'Cause it only serves to make me more